အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းကဂဇာနီမြို့အတွင်းနဲ့ဝင်းကျင်တဝိုက်တာလီဘန်တွေနဲ့ဖြစ်ပေါ်တဲ့၄ရက်ကြာတိုက်ပွဲတွေအတွင်းသေဆုံးသူ300ကျော်နေပြီဖြစ်ပြီးအဲ့ဒီထဲမှာသေဆုံးရတဲ့အာဖဂန်တပ်သား100နဲ့အရတား30ရှိနေတယ်လို့အာဖဂန်အာဏာပိုင်တွေကတင်းနေပါလိမ့်မှာအတည်ပြုပါတယ်။မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီယူပြီးအာဖဂန်စစ်တပ်တွေရဲ့တိုက်ခိုက်မှုကြောင့်အာရဗျချက်ချင်းနဲ့ပါကစ္စတန်နိုင်ငံသားတွေပါဝင်တဲ့တပုံ100လောက်သေဆုံးကြတယ်လို့ကာကွယ်ဝင်ကြီးဗိုလ်ချုပ်ကြီးတရစ်ရှာဘာရာမီကပြောပါတယ်။ရဲစိတ်မကြခင်မှာပဲတာလီဘန်တွေကိုမျိုးရဲကနေနှင်ချုပ်ပြီးခြံမျိုးတော့ပြန်လဲထိန်းချုပ်နိုင်အောင်လုပ်မယ်လို့လည်းပြောပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရကတော့ဒါမှမဖြစ်နိုင်ကြောင်းနဲ့မျိုးရဲတချို့နေရာတွေမှာတာလီဘန်တွေကအစိုးရတပ်တွေကိုဝိုင်းထားတယ်လို့ပြောပါတယ်။တိုက်ပွဲမှာဘသူအသာစီးရနေလဲဆိုတဲ့အခြေအနေကူးတီတိကျအတိမပြုနိုင်သေးပါဘူး။အမေရိကန်စစ်တပ်ကတော့ဒီမျိုးဟာအာဖဂန်အစိုးရထိန်းချုပ်မှုအောက်မှာရှိနေသေးတယ်လို့တင်းနှံလာနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်တပ်တွေကိုအမေရိကန်ချန်ပီယံတွေကအကူအညီပေးနေကြောင်းနဲ့တောက်ချန်တွေကစပြီးအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်တာလီဘန်140ကျော်တေဆုံးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။